မေရိကန်ထက်လူတော်ကနေထုတ်ပြန်လိုက်တဲ့စီရင်ခံစာမှာ CIA ဗဟိုထောက်လှမ်းရေးအဖွဲ့က2001ခုနှစ်စက်တင်ဘာလအကြမ်းဖက်မှုကြီးဖြစ်ပွားပြီးတဲ့နောက်ပိုင်းအကြမ်းဖက်သမားတွေတို့တန်တရားရှိသူတွေကိုနှိမ်ပန်းနှိပ်စက်ပြီးတော့စစ်ဆေးခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီလိုစစ်ဆေးမေးမြန်းတဲ့နေရာမှာအမေရိကန်နိုင်ငံရဲ့စံထားမှုတွေကိုထိခိုက်စေရာရောက်ခဲ့တယ်လို့လည်းပြောပါတယ်။အထက်လူတော်ထောက်လှမ်းရေးဆိုင်ရာကော်မတီကအင်္ဂါနေ့မှာထုတ်ပြန်လိုက်တဲ့စီရင်ခံစာမှာ CIA အဖွဲ့ဟာအကြမ်းဖက်သမားတွေတို့တန်တရားရှိတဲ့အကျဉ်းသားတွေပေါ်ဆက်ဆံရမှာကြမ်းတမ်းမှုတွေရှိခဲ့တယ်လို့သူတို့အသုံးပြုခဲ့တဲ့စစ်ဆေးရေးနည်းစတင်တွေနဲ့ပတ်သက်ပြီးတော့ထိရောက်မှုရှိတဲ့အကြောင်းအမေရိကန်နိုင်ငံသားတွေနဲ့ကွန်ကရစ်လွှတ်တော်တို့ကိုအထင်ရောက်အောင်လှည့်စားခဲ့တယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်။သူတို့ရဲ့စစ်ဆေးခဲ့တဲ့နည်းတွေကတော့လူတွေကိုအခန်းကြီးတွေထဲမှာချုံနှောင်ထားတာ၊အေးမောအောင်ထားတာ၊မျက်နှာပေါ်အဝတ်အုပ်ပြီးတော့ရေမောအောင်လုပ်တဲ့နည်းရေနှစ်တဲ့နည်းစတာတွေပါဝင်တယ်လို့ဆိုပါတယ်။အားလုံးခြုံပြီးတော့ကြည့်လိုက်ရင် CIA ကဖမ်းဆီးထားတဲ့လူတွေအနည်းနဲ့အများဟာနှိမ်ပန်းနှိပ်စက်တာကိုခံခဲ့ရတယ်လို့အထက်လွှတ်တော်အမတ် Danny Feinstein ကပြောဆိုပါတယ်။ဒီလိုပြင်းထန်တဲ့နီးနာတွေဟာအမေရိကန်ရဲ့စံထားမှုနဲ့မကန့်ညီတယ်လို့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးအတွက်လည်းထိရောက်မှုမရှိတဲ့အကြောင်းအမျိုးသားလူညုံရေးအကျိုးစီးပွားနဲ့လည်းကန့်ညီမှုမရှိဘူးလို့သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။နောက်နောက်ဒါမျိုးနီးတွေမကျင့်သုံးစေဘူးလေစိတ်ချသေးကြအောင်လုပ်ရမလိမ့်မယ်လို့လည်းသမ္မတကပြောပါတယ်။လွန်ခဲ့တဲ့10နှစ်ကြာကလှုပ်ဆောင်ခဲ့တဲ့ CIA ရဲ့လှုပ်ရက်ဟာအမေရိကန်ရဲ့စံထားမှုနဲ့ကျွန်တော်တို့ရဲ့တမိုင်းကိုစွန့်ထင်းစေခဲ့တယ်ဆိုပြီးတော့လည်းသမ္မတအိုဘားမားကပြောဆိုလိုက်ပါတယ်ခင်ဗျာ။